ရုရှားကသူ့ပိုင်နယ်လို့ထင်ညာထားတဲ့ဒေသတွေကနေယူကရိန်းတပ်တွေရုတ်သိမ်းပေးပြီးနေတိုးမဟာမိတ်အဖွဲ့ကိုယူကရိန်းဝင်ဖို့လုပ်နေတာရပ်ပြန်လဲဆိုရင်သူ့ရဲ့ယူကရိန်းထိုးစစ်ချက်ချင်းရပ်ပြန်မယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကတောက်ချာနဲ့ကန့်လန့်နဲ့ယူကရိန်းအဖြစ်ရဲ့ဆဲရီကိုအမေရိကန်ယူကရိန်းနဲ့နေတိုးအဖွဲ့ကြီးကပယ်ချလိုက်ပါတယ်။သမ္မတပူတင်ဟာယူကရိန်းပိုင်နယ်ကိုမတရားကျူးကျော်သိမ်းပိုက်ထားတာဖြစ်ပြီးငြိမ်းချမ်းရေးအတွက်ဘာလုပ်ရမလဲဆိုတာယူကရိန်းကိုညွှန်ကြားတယ်ကသူ့မှာမရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကအစီအဝေးပြီးမှပြောပါတယ်။သူ့အနေနဲ့စစ်ပွဲကိုဒီနေ့ပဲရပ်ပစ်လို့ရကြောင်းနဲ့ဒီလိုရပ်ပစ်ပြီးယူကရိန်းပိုင်နယ်ကနေထတ်သွားဖို့အားလုံးကတောင်းဆိုကြောင်းလည်းပြောပါတယ်။တကယ်လို့ယူကရိန်းအရှိန်အနောက်ပိုင်းဒေသတွေကနေယူကရိန်းတပ်တွေရုတ်သိမ်းပြီးအငြင်းခံမှသာရုရှားကထိုးစစ်ကိုရပ်ပစ်မယ်လို့ဆွစ်ဇာလန်မှာချင်းပါမဲ့ယူကရိန်းငြိမ်းချမ်းရေးညီလာခံအချို့နဲ့မှာရုရှားသမ္မတပူတင်ကပြောတာဖြစ်ပါတယ်။ဒါအပြင်2014ခရဲကရုရှားတင်ထားတဲ့ခရိုင်းမီးယားကိုရုရှားပိုင်ဖြစ်နေအတိမတ်ပြုပြီးနေတိုးဖွဲ့တဲ့ယူကရိန်းမဝင်ဖို့လည်းတောင်းဆိုပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့အခုလိုသမ္မတပူတင်ရဲ့အပြစ်နဲ့ကမ်းလှမ်းချက်ဟာယုံကြည်ဖို့မကောင်းတဲ့ရာဇသံတစ်မျိုးလို့ပြောပါတယ်။